မင်္ဂလာညနေခင်းပါရှင် VOA American တန်ရဲ့2020ခုနှစ် January 5ရက်တနင်္ဂနွေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ19 19 25တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြားသစဉ်အောင်နဲ့အတူချင်ကြပြီးသွားမှာဖြစ်ပါတယ်။ Iran စစ်ဗိုလ်ချုပ် Qassem Soleimani ရဲ့ရုပ်အလောင်းဟာ Iran နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ Australia နိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တိစုပ်သူရေတွက်ဟာ23ရောက်ရှိသွားပြီဖြစ်တယ်လို့ Australia ဝန်ကြီးချုပ် Scott Morrison ကပြောလိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံဖီမာကြီးကလာတဲ့ကုန်တွေတွေကိုစန့်ကျင်နေတဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာဒီနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့အင်္ဂလာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းတွေကတော့ရခိုင်ပြည်နယ်တွေကစစ်ဖြစ်နေတဲ့မြို့နယ်တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့တောင်းဆိုနေကြတာပါကြောင့်ပါလဲ
ဒီရခိုင်အဲ့ဒီပလေးပခါဖြစ်နေတဲ့ဒေသမှာရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေသမှာဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေသမှာမရှိတဲ့ပြည်သူတွေတိဖို့အတွက်ကအင်တာနက်ကအရေးပါလာတယ်ပေါ့နော်လို့ကျနော်အမဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့
အတန်းအဖွဲ့သုတေသနမန်နေဂျာရဲ့ပြောကြားချက်နဲ့သူထုတ်လွှင့်ပေးသွားမှာပါတခါအစိုးရတပ်တွေကနယ်မြေကျူးလွန်တဲ့အတွက်စစ်ဖြစ်ရတယ်လို့ KNU ဘက်ကပြောခဲ့တာအာဖဂန်မှာတော့အမေရိကန်တပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုများလာနေတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနိုင်ငံမှာပလတ်စတစ်ကစ်စင်ရေးအစိုးရကစတင်ဆောင်ရွက်နေတဲ့အပေါ်မှာတုံ့ပြန်တဲ့အမျိုးမျိုးကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစီအောင်တို့ပြောပြပါမယ်ရှင
်ရောနိုင်ငံရဲ့မြို့တော်ဘက်ထက်မှာပြီးခဲ့တဲ့တောက်ကြတွေကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်တေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်ဆိုလီမာနီတည်ဆုံသွားတာနဲ့ပတ်သက်ပြီးအီရန်နိုင်ငံနောက်တောင်ပိုင်းကအဘတ်စ်မြို့မှာတော့လူတွေထောင်နဲ့ချီပြီးလမ်းတွေပေါ်ကိုထွက်ဝမ်းနည်းပူဆွေးကြောင်းပြသခဲ့ကြပါတယ်ဒီထဲမှာတော့အီရန်ဝန်ကြီးချုပ်အဒေါ်အဗ်ဒူမာဒီလည်းပါဝင်ခဲ့ပြီးတော့အတော်များများကတော့အမေရိကန်ချာဆုံးပါသည်ဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဆိုလီမာနီဟာအီရန်နိုင်ငံကတ်အထူးတပ်ဖွဲ့ရဲ့ခေါင်းဆောင်တစ်ဦးဖြစ်ပြီးအီရန်စစ်တပ်တွင်မှလည်းထင်ရှားတဲ့စစ်ဗိုလ်ချုပ်တဦးဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာမှာသူ့လက်ထောက်ဗိုလ်ချုပ်အစ္စမေလ်ဂါနီကိုခန့်အပ်လိုက်ပါတယ်အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့တစိ့တပိုင်းဖြစ်တဲ့နိုင်ငံရချားဆိုင်ရာခါ့စ်တပ်ဖွဲ့ကအီရန်ထိပ်တန်းအီရန်ဘာသာရေးခေါင်းဆောင်အယာထူလာအာလီခါမီနီနဲ့တိုက်ရိုက်ထိတွေ့နိုင်တဲ့ပြည်သူစစ်အဖွဲ့ဖြစ်ပါတယ်ဒီတပ်ဖွဲ့အနေနဲ့အီရန်ရဲ့ပဲ့ထိန်တုံးအစီအစဉ်ကိုကုကဲရသလိုပါရှန်ပင်လယ်ကွေ့အတွင်းအမေရိကန်ရေတပ်ကိုစောင့်ကြည့်နိုင်အောင်ခန္ဓာဆတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပါအခုသေဆုံးသူဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာကိုရယူတဲ့အသက်62နှစ်အရွယ်ဗိုလ်ချုပ်အစ္စမေလ်ဂါနီဟာလေ1980ပြည့်နှစ်တွေတုန်းကအီရန်အီရတ်ရှင်းနေကြစစ်ပွဲအတွင်းမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာအစ်စ်ဖွဲ့စည်းတဲ့ခတ်ပြည်သူစစ်အဖွဲ့ကိုဝင်ရောက်လာသူဖြစ်ပါတယ်အခုနောက်ပိုင်းနှစ်တွေမှာခတ်ထပ်ဖွဲ့ကနိုင်ငံတွင်းစစ်ရေးနဲ့နိုင်ငံရေးကဏ္ဍတွေမှာပို့ပြီးတော့လွှမ်းမိုးလာတာပါအခုလိုဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီနေရာကိုရယူလိုက်တဲ့ဗိုလ်ချုပ်ဂါနီအတွက်ကတော့အမေရိကန်ကိုလက်တုံ့ပြန်ရေးဘယ်လိုကိစ္စကိုမဆိုတာဝန်ယူရဖို့ဖြစ်လာနိုင်ပါတယ်သူဟာတည်ဆုံးသူပို့ချုပ်ကြီးကာဆမ်ဆူလမာနီနဲ့ကာလာရှိကြမိတ်ဆွေတွေလည်းဖြစ်ပြီးသူတို့ဟာစစ်အတွင်းကြီးပြင်းလာရသူစစ်ပွဲတွေအတွင်းမှာခင်မင်လာသူမိတ်ဆွေတွေဖြစ်တယ်လို့ပို့ချုပ်ဂါနီကအရင်ကပြောမှုကြောင့်အီရန်အစိုးရသတင်းဌာန IRNA ကဖော်ပြပါတယ
်အီရန်စစ်ပို့ချုပ်ဆူလမာနီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတွေကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းချောက်မှုတွေလုပ်ခဲ့ပါတယ်အီရန်နိုင်ငံမှာအမေရိကန်ရဲ့ဒီအဝေးထိန်း drone နဲ့တိုက်ခိုက်မှုတွင်အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလမာနီတည်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမနေ့စနေနေ့ကတရားဝင်ပြောကြားခဲ့ပါတယ်။ဆူလမာနီကိုအချိန်တော်ကြာကလေးကတုတ်တင်ဖို့ရှိခဲ့တာဖြစ်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာတွေဆက်လုပ်နေမယ်ဆိုရင်တိုက်ခိုက်မှုအန္တရာယ်တွေနဲ့ပို့ပြီးတော့ရင်ဆိုင်လာရနိုင်ပွဲရှိတယ်ဆိုပြီးတော့သမ္မတထရန့်ကသတိပေးပါတယ်။အမေရိကန်အနေနဲ့စစ်ပွဲကိုစောင့်ဖို့အတွက်အခုလိုတိုက်ခိုက်တာမဟုတ်ပဲစစ်ပွဲကိုအဆုံးသတ်ဖို့တိုက်ခိုက်တာဖြစ်ကြောင်းအီရန်ပြည်သူတွေကိုသူ့အနေနဲ့အလွန်ပဲလေးစားပြီးတော့အီရန်ပြည်သူတွေဟာထူးခြားပြီးအလားအလာကောင်းတဲ့အများကြီးရှိကြောင်းအီရန်နိုင်ငံမှာဆိုးရအပြောင်းလဲဖြစ်ဖို့အတွက်လှုံ့ဆော်နေတာမဟုတ်ပဲဒါပေမဲ့အီရန်အနေနဲ့အိန္ဒိယနိုင်ငံတွေမ မှာဂျာဂန်တက်တွေကိုထားပြီးဒီစားတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတာပါဝင်ရန်လိုတဲ့လုပ်ရက်ဒီလုပ်နေတာကိုချက်ချင်းဆုံးသတ်ဖို့လိုတယ်ဆိုပြီးတော့ Donald Trump ကပြောပါတယ်တကယ်လို့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတိုက်ခိုက်လာမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကဒီအီရန်ကအမေရိကန်တရားခံ52ဦးကိုဖမ်းထားတာကိုရည်ရွယ်ပြီးတော့အီရန်ရဲ့နောက်ထပ်နေရာ52ခုကိုအလင်းမြန်ပြင်းပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တယ်ဆိုပြီးတော့ Donald Trump က Twitter ကနေစနေနေ့မှာပြောပါတယ်ဒါပြင်အီရန်စစ်ဗိုလ်ချုပ်ဆူလိုင်မာနီဟာအမေရိကန်အီရန်နဲ့အီရတ်ပြည်သူထောင်ပေါင်းများစွာတည်ဆုံခဲ့တဲ့ကိစ္စမှာတာဝန်ရှိတဲ့သူဖြစ်တယ်လို့လည်းသူကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အမတ်84ရက်တရင်ဟာမြောက်ကရိုလိုင်းနားပြည်နယ်ဖို့ဘရက်မြို့ကနေကူဝိတ်နိုင်ငံကိုမနေ့စနေနေ့မှာထွက်ခွာသွားခဲ့ပါတယ်။ဒီနေ့မှာပဲဆူလိုင်မာနီတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီကလည်းဒီတည်ဆုံမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်ဆိုပြီးတော့ကတိမေးထားပါတယ်ခင်ဗျာ
ကင်ညာနိုင်ငံကန်ယူတန်းဒေတာလာမှုမှရှိတဲ့အမေရိကန်တပ်နဲ့ကင်ညာတပ်ဖွဲ့အခြေစိုက်စခန်းကိုဒီကနေ့တနင်္ဂနွေနေ့မှာဆိုမာလီအယ်ရှာဘတ်အဖွဲ့ကတိုက်ခိုက်ခဲ့တယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်ကင်ညာက2011ခုနှစ်ကတည်းကနေဆက်ကိုတပ်ဖွဲ့ရေးဆီလွှတ်ထားတာပါအခုတိုက်ခိုက်မှုမှာအယ်ရှာဘတ်အဖွဲ့ကလေရင်စင်ကွင်းလုံခြုံရေးစနစ်ကိုချိုးဖျက်ဖို့ကြိုးပမ်းတာဖြစ်တယ်လို့ကင်ညာစစ်တပ်ပြောခွင့်ရဗိုလ်ချုပ်ကြီးဖောနာဂျူမာကပြောပါတယ်တိုက်ခိုက်မှုကမနေ့အစောပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးလုံခြုံရေးစနစ်ကိုအောင်မြင်စွာကာကွယ်နိုင်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်အကြမ်းဖက်အဖွဲ့ကတည်ဆုံသူ၄ဦးအလောင်းတွေကိုရှာဖွေတွေ့ရှိထားပါတယ်လီယင်စင်ဝင်းတစုံတရာထိခိုက်မှုမရှိပေမဲ့စီလောင်ကန်တချို့တော့မီးလောင်ပျက်စီးခဲ့တယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။မီးလောင်မှုကိုလည်းထိန်းချုပ်ထားနိုင်ပြီးတော့လုံခြုံရေးအစီအမံတွေလည်းလုပ်နေကြောင်းကိုသူကပြောပါတယ်။ဒီလိုတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ African Cyan American တပ်ဖွဲ့ AFRICOM ကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ El Shabat အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လည်ပေးနေပါတယ်ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တည်ဆုံသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်ဒေါ်မီကအခုသတင်းပတ်ကောင်မှာပို့ပြီးတော့အရှိန်ပြင်းလာတာကြောင့်ဒီဒေါ်မီတွေကိုငြိမ်းသက်ဖို့အတွက်နောက်ထပ်ရန်တပ်ဖွဲ့ဝင် 3,000 လောက်ကိုလည်းခေါ်ယူလိုက်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်လာမယ့်24နှစ်ကာလဟာဩစတြေးလျနိုင်ငံအတွက်အလွန်ကိုခက်ခဲတဲ့ကာလကိုရင်ဆိုင်နေရတာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကရုပ်သံကနေအဆင့်ပြောကြားခဲ့ပါတယ်ဩစတြေးလျနိုင်ငံကဒီအနည်းဆုံးပြည်နယ်3ခုမှာမနေ့စနေနေ့ကတော့လေတိုင်တုံးပြင်ထန်တာရဲ့အပူချိန်မြင့်လာတဲ့ကြောင့်တော်မီလောင်ကျန်းတဲ့နေရာဟာပုံများလာခဲ့ပြီးလွန်ခဲ့တဲ့2ရက်အတွင်းဒီတော်မီတွေကိုငြိမ်းသက်ဖို့ကြိုးစားရင်းသားဖား2ယောက်လည်းတည်ဆုံသွားခဲ့ပါတယ်တည်ဆုံသွားတဲ့ဒီသားဖား2ယောက်ဟာအသက်88နှစ်အရွယ်ဒစ်ကလန်ဆိုသူနဲ့သူ့ရဲ့သားဖြစ်သူအသက်43နှစ်အရွယ်ကလေတန်နော့ဖြစ်ကြပါတယ်သူတို့ရဲ့ရုပ်လောင်းတွေကိုကန်ကူးချွန်းကလမ်းမပေါ်မှာမနေ့စနေနေ့ကတွေ့ရှိခဲ့တာဖြစ်တယ်လို့ဩစတြေးလျအနာပိုင်းကပြောပါတယ်ဒီတော်မီဟာဩစတြေးလျနိုင်ငံသမိုင်းမှာအဆိုးဝါးဆုံးလောင်ကျွမ်းတဲ့တော်မီလည်းဖြစ်ပါတယ်မီလောင်ကျွမ်းမှုကြောင့်ဩစတြေးလျနိုင်ငံတဝန်းအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့မြို့တော်ကင်မရာမှာဆိုရင်အပူချိန်ဟာ190ဒီဂရီဖာရင်ဟိုက်အထိရှိခဲ့ပြီးဆစ်ဒနီမြို့နောက်ဘက်ကပန်ရစ်မြို့မှာဆိုရင်လည်းအပူချိန်ဟာ120ဒီဂရီဖာရင်ဟိုက်အထိမနေ့ကရှိခဲ့ပါတယ်ဒီတော်မီကိုငြိမ်းသက်တဲ့ဗီဇာသမားတွေကိုအကူအညီပေးဖို့အတွက်ကမ္ဘာတဝန်းကနေအလူငွေထည့်ဝင်နေကြတာဟာအခုဒီကနေ့မှဆိုရင်တော့ဩစတြေးလျဒေါ်လာ25သန်းရရှိထားပြီလို့လည်းသိရပါတယ်။ဒါပေမဲ့ဒီကနေ့မှတော့အပူချိန်နည်းနည်းရော့ချလာခဲ့ပြီးတော့လေကလည်းတိတ်မပြင်းထန်တော့တဲ့အနေအထားကိုရောက်နေတယ်လို့ဩစတြေးလျဘက်ကပြောပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရေးဝန်ကြီးဌာနဟာတိတ်ကိုကြီးမားတဲ့ సైబర్ တိုက်ခိုက်မှုနဲ့ကြုံတွေ့နေရတယ်လို့တနင်္ဂနွေနေ့မှာပြောပါရယ်။ဒါဟာရည်ရွယ်ချက်နဲ့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့အခုထိဆက်လက်တိုက်ခိုက်ခံနေရဆဲဖြစ်တဲ့အကြောင်းကိုနိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပါရယ်။အရင်ကဒီလိုတိုက်ခိုက်မှုမျိုးတွေဥရောပနိုင်ငံတွေခံရဘူးတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်။ တိုက်ခိုက်မှုတွေကာကွယ်ရေးလုပ်ငန်းတွေကိုအလင်းအမြန်ဆောင်ရွက်နေပြီးပူးပေါင်းဆောင်ရွက်ရေးကော်မတီကိုလည်းဖွဲ့စည်းထားတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကစနေနေ့ကဩစတြေးလျ Greens Party က Conservative Party နဲ့ညွန်မောင်းဖွဲ့ဖို့သဘောတူပြီးနောက်မှာပေါ်ပေါက်ခဲ့တာပါ။2018ခုနှစ်ကလည်းဂျာမနီအစိုးရ IT ကွန်ရက်ကိုတိုက်ခိုက်ခံခဲ့ရဘူးပါတယ်။မနစ်ကတော့ဆေးရုံနဲ့ဗန်တွေရေကောက်ပွဲစနစ်တွေနဲ့ကုမ္ပဏီလျှို့ဝှက်ချက်တွေနဲ့ရန်ပုံငွေစီရင်စရာတွေကိုထိုးဖောက်ဝင်ရောက်နိုင်တဲ့စိုက်ဘာတိုက်ခိုက်မှုတွေကိုကာကွယ်ဖို့ဥရောပသမဂ္ဂ EU ကအစီအမံတွေလုပ်ခဲ့ပါတယ
်။ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံပြည်မာကြီးကနေလာတဲ့ကုန်တွေကိုဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံပြည်မာကြီးရှန်သန်မြို့နဲ့ကပ်ရက်ဖြစ်နေတဲ့ဟောင်ကောင်ဘတ်ချန်းကရှန်ရှီမြို့မှာဆန္ဒပြခဲ့ကြတာပါ။တရုတ်နိုင်ငံကကုန်တွေဟာရှန်သန်မြို့မှာပြန်ရောက်ချဖို့အတွက်ဟောင်ကောင်မှာလာပြီးတော့ကုန်ပစ္စည်းတွေကိုနှစ်ပေါင်းများစွာကလေးကဝယ်ယူခဲ့ကြတာဖြစ်ပါတယ်။အနေအဝတ်စုံတွေဝတ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်မှာထူးဆန်းတဲ့ကူးစက်ရောဂါတစ်မျိုးဖြစ်နေတာကိုရည်ညွှန်းတဲ့အနေနဲ့ SARS အဖျားရောဂါဒီဆိုင်းဘုတ်တွေခံပြီးတော့ဆန္ဒပြခဲ့ကြတာပါ။တရုတ်နိုင်ငံအလဲပိုင်းဝမ်မြို့မှာလူ44ယောက်ထပ်မင်းအဆုတ်အေးမိတဲ့ဗိုင်းရပ်စ်ရောဂါပိုးကူးစက်ခံခဲ့ရပြီးတော့ဟောင်ကောင်မှာလည်းဒီဗိုင်းရပ်စ်ပိုးကူးစက်ခံရတာ9ယောက်လောက်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦးတစ်လုံးပြိုကျတာကြောင့်လူ24ဦးသေဆုံးပြီးတော့23ဦးဒဏ်ရာရခဲ့ပါတယ်။အပြည့်စည်းပုံနေကြတဲ့မှာတချို့ပိတ်မိနေတုံးပဲလို့လည်းတာဝန်ရှိသူတွေကပြောပါတယ်။မြို့တော်ဖနွမ်းပင်အနောက်တောင်ဘက်မိုင်းတရာလောက်ရှိတဲ့ Camp Sire ကံယူရံမြို့ကခုနှစ်ထပ်တိုက်အဆောက်အဦးတောက်ကြနေတုံးကပြိုကျခဲ့တာဖြစ်ပါတယ်။ခရိုင်တွင်းဆောက်လက်ဆအဆောက်အဦးပြိုကျတာကြောင့်လူ28ဦးသေဆုံးတဲ့ဖြစ်ရပ်ပြီးနောက်တစ်နှစ်မှာပဲအခုလိုနောက်ထပ်အဆောက်အဦးပြိုကျမှုကြောင့်အသေးအပြောက်များခဲ့ပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာရေးစက်တိုင်းနာဆင်ကြားရပါမယ်။ရခိုင်လက်နက်ကင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်သူတွေသတင်းချက်လက်အမြန်ဆုံးသိရှိနိုင်ဖို့နဲ့အခက်အခဲဘေးဒုက္ခတွေကိုအမြန်ဆုံးသတင်းပို့နိုင်ရေးရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာပိတ်ထားတဲ့အင်တာနက်လိုင်းတွေအမြန်ဆုံးပြန်ဖွင့်ပေးဖို့ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ်။ဒီမိုကရေစီအခြေခံလူ့ခွင့်ရေးဖြစ်တဲ့သတင်းအချက်အလက်ရယူနိုင်ဖို့အစိုးရကိုရခိုင်လွှတ်တော်အပါအဝင်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေကတောင်းဆိုနေပေမဲ့အခုချိန်အထိအရေးတယူဖြည့်ရှင်းပေးခြင်းမရှိသေးဘူး။လို့လဲရခိုင်အမျိုးသားပါတီ ANP ဘက်ကပြောပါတယ်ဒီကြောင့်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်စစ်ဖြစ်လာတာနှစ်ချီလာပြီဖြစ်တဲ့ရခိုင်ပြည်နယ်တွင်ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဆက်ပြင်းထန်နေတဲ့အချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေဆက်လက်ဖြတ်တောက်ထားတဲ့အနေအထားဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကနေစလို့စစ်ဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်တစ်မြို့အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုပါပြည်ထောင်စုဆိုရဆက်သွယ်ရေးဝန်ကြီးဌာနကနေနိုင်ငံတော်လုံခြုံရေးအကြောင်းပြဖြတ်ထုတ်ခဲ့တာပါအခုချိန်ထိလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်ပုံနှကျွန်းနဲ့မြောက်ဦးမြို့နယ်တွေမှာအင်တာနက်ဆက်လက်ဖြတ်တောက်ထားတဲ့အခြေအနေဖြစ်နေတာကြောင့်ရခိုင်ပြည်နယ်အတွင်းကဒေသခံပြည်သူတွေအပါအဝင်ရခိုင်လွတ်တော်နိုင်ငံရေးပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကရခိုင်ပြည်နယ်မှာအမြန်ဆုံးအင်တာနက်တွေပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်တွေအမြန်ဆုံးပြန်လည်ဖွင့်လှစ်ပေးဖို့ပြည်ထောင်စုအစိုးရကိုပြည်သူအများကလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတစ်ရက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကဦးဆောင်ပြီးဆောင်ရွက်နေပါတယ်လာမယ့် January 21ရက်နေ့နောက်ဆုံးထားပြီးတော့ကောက်ခံမှာဖြစ်ပြီးတော့ပြည်ထောင်စုအစိုးရပြည်ထောင်စုအစ်စ်လွှတ်တော်တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့အဓိကပထမတစ်ချက်ကကြတော့ဒီရခိုင်ပြည်နယ်မှာပေါ့နော်ပြည်သူတွေကိုအတိအပြည့်အကြောင်းကြားတင်မရှိတဲ့နယ်ပေါ့နော်ရုပ်တရက်အင်တာနက်ဖြတ်တောက်မှုတွေလုပ်တယ်အချို့မျိုးနယ်တွေမှာဆိုအင်တာနက်ကိုလုံးဝဖြတ်တာမဟုတ်ဘူးနဲ့အင်တာနက် live stream တွေလည်းလုပ်တယ်ပေါ့နော်ဒီရခိုင်မှာရှိတဲ့ပြည်သူတွေကိုယ်တိုင်ပေါ့နော်ဒါကိုစိုးရင်ကြောင်းကြားမှုဖြစ်လို့လည်းမဟုတ်ဘဲနဲ့နိုင်ငံလုံးမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဟိုကြောင်းကြားဆိုရင်ဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲဒီကမှဒီကျွန်တော်တို့အစိုးရနဲ့ဒီတမတော်ရဲ့တရားလည်းလုံးနေရတာဟာပြန်လည်းထိကောင်းနိုင်မလို့ထင်တယ်ပေါ့နော်အဲ့ကကြောင့်မလို့ပထမကဒီပြည်သူတည့်ရလုံးကိုဈေးစကားပါတာပေါ့နော်ရခိုင်မှာတော့ဒီလိုတွေဖြစ်နေပေါ့နော်ဒါတွေကအချင်းကြီးအခြားနေရာကြီးကြောင်းလာနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကနေပြီးတော့အချင်းကြီးပေါ့နော်ဒါတွေကိုကန့်ကွက်ဖို့ဆုံးချဖို့လိုအပ်တယ်ပေါ့နော်ဒီရခိုင်လက်ပေါ်မှာချင်းလက်ပါမယ်အခြားတိုင်းသားလက်ပါမယ်တို့တွေကိုယ်တိုင်မဟုတ်ဘူးနဲ့အခြားတိုင်းရလုံးမှရှိတဲ့ဟိုပြည်သူတွေကပါဒါကိုတောင်းဆိုတယ်ပြည့်ရခါမှာအင်တာနက်ဖြတ်တောက်မှုတွေကိုဆန့်ကျင်ကန့်ကွက်တယ်ဆိုတော့ ပေါ်နယ်လည်းမဲ့ဤထုတ်ကိုလုပ်တာပါခင်ဗျ
စစ်ပြေနေတဲ့နေရာတွေမှာအင်တာနက်ဖြတ်တောက်ထားတာကတော့တောင်းနဲ့ချီနေပြီဖြစ်တဲ့စစ်ပြေနေရတဲ့ပြည်သူတွေရဲ့သတင်းအချက်အလက်မှရယူနိုင်မှုစစ်ပြေဒုက္ခတွေလက်တလောကြုံနေရတဲ့အခက်အခဲဒုက္ခတွေကိုတပ်ဆိုင်သူတွေသိအောင်အမြန်ဆုံးပြောပြနိုင်မှုအခက်တွေ့စေတာမို့အင်တာနက်ဖြတ်တောက်တာဟာအမြဲတမ်းအန္တရာယ်ကြီးတဲ့လုပ်ရပ်ဖြစ်တယ်လို့လည်းအတန်ကကိုရဲဝေဖြူအောင်ကပြောပါတယ
်ဒီဘက်ဆိုင်အဲ့ဒီပလီပခါဖြစ်နေတဲ့ဒေတာမှရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေတာမှဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေတာမှမရှိတဲ့ပြည်သူတွေတီးဖို့အတွက်ကောအင်တာနက်ကအရေးပါလာတယ်ပေါ့နော်ဆိုလိုချင်တာအမှဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့အဲ့ဒီဒေတာမှရှိတဲ့လူတွေတီးတဲ့အခါကျမှအဲ့ဒီဒေတာမှရှိတဲ့လူတွေကဘက်ဘက်ကိုတော့တင်းချောင်းအောင်မယ်ဘက်ဘက်ကိုပြီးရမယ်ဆိုတဲ့အားမျိုးတွေတီးနိုင်မှာပေါ့နော်ပြီးတဲ့အခါမှာဒီထုတ်ပြန်မှုတွေပေါ့ဥပမာဆိုရင်ကျွန်တော်တို့ဒီဘက်ခံကြီးဆံပါလေးတီးမယ်ဆိုရင် AA ပေါ့နော်ခိုင်တက်မှုတော့ဘက်ကနေပြီးတော့ဘယ်နေရာတွေမှာဟိုပေါ့နော်ဒီတိုက်ပွဲတွေဆင်ခဲ့မဲ့ဖြစ်မယ်ဆိုပြီးတော့ပုံမှန်ထုတ်ပြန်လေးရှိတယ်ဆိုတော့အဲ့ထုတ်ပြန်လေးရှိတဲ့အားတွေပြည်သူတွေကဖတ်ပြီးတော့မှသူတို့တွေကဘယ်လိုပြေးရမလဲဟိုဘယ်လိုတင်းချောင်းအောင်မလဲဆိုတာဟာတီးမှာအခုကတစ်ဖက်ကနေဖြတ်တောက်လိုက်တဲ့အခါကျတော့ဘာမှမသိနိုင်တော့ဒီထုတ်ပြန်တဲ့ကိစ္စတွေဘယ်ခိုင်တိရမှာတကယ်ဖြစ်နေတဲ့ကိစ္စတွေမသိတော့ဘူးနဲ့ဆိုတော့ဒီမိန်ကမျက်ရှိပြအောင်လုပ်နေလို့တော့မှဟိုထင်အောင်ထင်မှဖြစ်လာနေစီလေပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုတွေပြန်ဖွင့်ပေးဖို့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရကိုအရေးတကြီးတောင်းဆိုနေပေမဲ့လို့အလေးနက်ထားပြန်လဲဖြေရှင်းပေးတာမရှိဘူးလို့လည်းရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကပြောပါတယ်ဒါကတော့နိုင်ငံသားတွေရဲ့အခြေခံလူခွင့်ချိုးဖောက်မှုဖြစ်ပြီးဒီမိုကရေစီအစိုးရတရားမလုံအပ်တဲ့လူရဲ့အဖြစ်လဲသူကပြောပါတယ
်ဘာလို့ပါဒီလက်တော့ကိုယ်စီဒီအနေနဲ့ဒီချက်ပေါ်မှာသင်ကြားတောင်းဆိုတာတွေလို့ရှိတာပြီးဒါမဲ့ဒီအစိုးရအစိုးရပိုင်းကအခုရှင်ကြည့်ဖို့ဘာမှသင်ကြားဆောင်ရွက်တာလဲမရှိဘူးအလုပ်ရှင်တွေလုံးနေအလုပ်မျိုးကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ပြောပြနေဒီမိုကရေစီဆန်နေမှာမှမကိုင်းနေတဲ့ဒီလိုမျိုးလက်တွေ့ပိုင်းတွေတော့ကျွန်တော်တို့ကအားလေးတဲ့ကျွန်တော်တို့ပါတီအနေနဲ့လေထုတ်ရှားပြီးကျွန်တော်တို့လေအတူတန်းဆိုရင်ဒီလိုမျိုးလေလက်ရှိနေကြပါတယ်
လာမယ့်ဇန်နဝါရီလ22ရက်နေ့မှာတော့ရလာတဲ့လက်မှတ်တွေကိုစုစည်းပြီးတော့တပ်ဆိုင်နဲ့အစိုးရနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေကိုတောင်းဆိုကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့လူထုကရွေးချယ်ထားတဲ့အစိုးရတရအနေနဲ့ပြည်သူအများရဲ့သဘောဆန္ဒကိုအလေးထားမယ်လို့မျှော်လင့်ကြောင်းလည်းဥဆောင်လှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမုံပြောပြခဲ့တာပါရှင်။ခုကရင်ပြည်နယ်ဘက်ကတိုက်ပွဲတွေဘက်ကိုလည်းကြည့်ကြရအောင်ပါ2020ပြည့်နှစ်အစသတင်းတစ်ပတ်မပြည့်ခင်မှာပဲကရင်မျိုးသားလူမျိုးရေးတပ်မဟာ9ကတပ်ရင်းတပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပနမအပြည့်ရက်စဲရေးသဘောတူထားတဲ့အတိုင်းမဟုတ်ဘဲအစိုးရတပ်ဖက်ကနယ်မြေကျူးကျော်လာလို့အခုလိုတိုက်ပွဲတွေဖြစ်ရတဲ့အကြောင်း KNU ရဲ့မူတရောခရိုင်ဥက္ကဋ္ဌကပြောပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မကြာသေးခင်နှစ်သက်မကူးခင်ကာလမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့ဒီအမျိုးသားအစည်းအရုံးကခေါင်းဆောင်တွေဟာနှစ်ဖက်ဆွေးနွေးမှုလုပ်ခဲ့တာပါဒါပေမဲ့နယ်မြေသတ်မှတ်ထားတဲ့အတိုင်းမလိုက်လာတဲ့အတွက်မြန်မာစစ်တပ်နဲ့ KNU တပ်တွေဟာတိုက်ပွဲတွေနှစ်ကြိမ်ဖြစ်ပွားခဲ့ရပါတယ်ဒီအမျိုးသားလူမျိုးရေးတပ်မူတရခရိုင်ဥက္ကဋ္ဌစောတန်တာကအခုလိုပြောပါတယ
်ဇန်နဝါရီလနေ့ရက်နေ့မှာလေ
ဟုတ်ကဲ့
ဝတ်စုဟိုယူအာနိုင်ခိကမူခိကနေနော်တကယ်ရတာတော့အစိုးရတံတားဘက်ကတယောက်တဆုံးတယ်နောက်ပြီးတယောက်တရရရှိတယ်ကလေး KNL တက်မှ9ပဲတော့ဖြစ်ခိုင်းတယ်ရမရှိဘူးနော်ဟိုအစိုးရတာကျတော့အင်အား40လာရရှိတယ်ဟုတ်ကဲ့အဲ့ဒါပြည်နယ်တို့ပြည်နယ်မှာဖြစ်ခိုင်းရဆေးရီကလာတော့ကအဲ့ဒါဒီနေ့တည်းချစ်ကြမှုမဖြစ်အောင်တတ်မှတ်ထားတဲ့လိုင်းတော့ပါလေအဲ့ဒါသမထားတဲ့နေရာကျော်လို့ပြီးတော့အဲ့ဒါကြည့်ရပ
ါတက်မှာငါနဲ့ဇန်နဝါရီလ3ရက်နေ့မှာပဲနောက်ထပ်တိုက်ပွဲကြီးဖြစ်ပွားခဲ့ရတယ်လို့လည်းပြောပါတယ
်ပြည်သူလှုပ်ရှားလာတာမခွဲ့ပါလေအဲ့ဒါယူစလင်းနောက်ထပ်ကားတစ်ခွဲအရှိသတ်တစ်ခွဲအရှိသတ်တစ်ခွဲလည်းကျော်ကလို့ကြီးပါလေအဲ့အဲ့မှာလည်းကျွန်တော်တက်မှာငါတက်ခွဲလေးနဲ့တခါဖြစ်စမှုဖြစ်ခဲ့သေးတယ်အဲ့ဒါ3ရက်နေ့နေနေကြည့်ကြတယ်ဝါစုခုနေကျွန်တော်တို့တက်မှာငန်းနေတာရင်းနေနေခွဲဆုံးပေါ့ဖြီးဖြီးတိုင်းဖြီးတိုင်းအစနေနေဥကျော်လာတဲ့အတွက်ကျွန်တော်သမတ်ထားတဲ့နေရာကိုကျော်လွန်ပြီးတော့အဲ့ဒါရမိမိတို့ကတွေ့တဲ့အနေနဲ့ဒီလိုမျိုးဖြီးရတာပါ
မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာပြစ်ခတ်ရဲစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဘက်ကအလှည့်ပေးကြပါတယ်အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးဆက်လုပ်သွားမယ်လို့တမတာထရမ့်အစိုးရကအခိုင်အမာပြောထားချိန်မှာပဲအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်တွေကြဆုံတရားရရတဲ့အရေးအတွက်လဲတိုးလာနေပါတယ်အာဖဂန်ကအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုလျှော့ချရေးကိစ္စဟာ
တာလီဘန်တွေနဲ့ငြင်းချမ်းရေးသဘောတူညီချက်တစ်ခုရတာမရတာနဲ့တိုက်ပြီးတော့တက်ဆိုင်လာတာမဟုတ်ဘူးလို့သမ္မတအင်ဂျီရောကပြောထားပါတယ်။ဖီအိုအီသတင်းတော့မိုဟာမက်အမာဒီရဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြမှာပါရှင်။ဟုတ်ကဲ့ပါ။အမေရိကန်တပ်သားအနည်းဆုံး20အာဖဂန်မှာ2019ခုနှစ်တွင်ကြာဆုံးခဲ့ရပါတယ်။ဒါက2014ခုမှာနေတိုးစစ်ဆင်ရေးအာဖဂန်မှာအဆုံးသတ်ပြီးကြတဲ့ကဆိုရင်သေဆ ဆွေးနွေးနေစဉ်အခုလိုကြဆုံးရတာပါ2019ခုစက်တင်ဘာလဆိုင်ပိုင်းတုန်းကတော့တာလီဘန်တွေနဲ့ငြိမ်းချမ်းဆွေးနွေးနေတဲ့အမေရိကန်ကိုယ်စားလှယ်စာမေးခါလီဇက်ကထူးခြားတဲ့သဘောတူမှုတစ်ခုရခဲ့တာကိုအကဲရှာရော့ရက်အခုသဘောတူညီချက်မှာထည့်သွင်းထားတဲ့အတိုင်း86လို့သွားနိုင်ရင်တော့135ရက်အတွင်းကျွန်တော်တို့အနေနဲ့အမေရိကန်တပ်တွေချထားတဲ့
We had peace talks scheduled a few days ago.
ဒါပေမဲ့သူတို့ဘက်ကဘော်ဒူရီကိုနေမိကမိမက်တဲ့အမေရိကန်စစ်သားတအူးနဲ့အပြစ်မဲ့ပြည်သူစစ်တအူးကိုတပ်ပစ်ခဲ့တာကိုပါသိလိုက်ရတာမို့အခုဒီဆွေးနွေးပွဲတွေကိုပြန်ဖြတ်လိုက်ရပါပြီအခုလိုတိုက်ခိုက်ပြီးတော့သူတို့အင်အားကိုပြနိုင်မယ်လို့သူတို့ဘက်ကထင်ခဲ့တာပါဒါပေမဲ့တကယ်သူတို့ပြလိုက်တာကလုံးဝအားနည်းနေတာကိုပါပြီးခဲ့တဲ့၄ရက်အတွင်းမှာပဲကျွန်တော်တို့ရန်သူတွေအပေါ်အရင်တ
12,000 ခန့်ချတာခဲ့ပါတယ်ဒါပေမဲ့ဒီတက်တွေရှော့ချမှုကအမေရိကန်ရဲ့စစ်စင်ရေးကိုရှော့စေမှာမဟုတ်ဘူးခိမိလက်နက်တွေချထားနိုင်တာကြောင့်တပ်သားနည်းနည်းနဲ့ပိုတိုက်နိုင်မှာပါလို့သမ္မတထရမ့်ကပြောခဲ့ပါတယ်အမေရိကန်ကာကွယ်ဝန်ကြီးမက်အက်စပါကလည်းအာဖဂန်မှာစစ်ပွဲအဆုံးသတ်နိုင်ဖို့တခုတည်းသောနည်းလမ်းကနိုင်ငံရေးသဘောတူမှုရဖို့ပဲဖြစ်တယ်လို့ပြောပြီးအခုလိုဆက်ပြောခဲ့ပါတယ
် Doesn't mean we'll take any deal but we want to make sure we
ငါကလည်းသဘောတူညီချက်မျိုးကိုမှမယူဘူးလို့ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့သဘောတူညီချက်ကောင်းကောင်းတခုရအောင်လုပ်ယူချင်တာပါကျွန်တော်တို့နိုင်ငံလုံခြုံရေးအာဖဂန်ပြည်သူတွေအတွက်အခုဖြစ်ပျက်နေတာတက်ပိုကောင်းတဲ့လမ်းကြောင်းပေါ်ရောက်ဖို့လိုအပ်တဲ့သဘောတူညီချက်မျိုးရအောင်လုပ်ပါ
အခုလိုအမေရိကန်တက်အင်အားလျှော့ချဖို့ဖြစ်နေချိန်မှာအမေရိကန်ထက်လွှတ်တော်မှလင်းစေးဂရေဟမ်ကတော့အာဖဂန်သမ္မတဂန်နီနဲ့တခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်တာလီဘန်တွေကယုံကြည်လို့ရတဲ့မိဖက်မဟုတ်ဘူးလို့ဆိုခဲ့ပါတယ်
It needs to be clear that our presence in Afghanistan
ကျွန်တော်တို့တပ်တွေအာဖဂန်မှာဆက်ရှိနေမယ်ဆိုတာသိကြအောင်လုပ်ဖို့လိုပါတယ်။ကျွန်တော်တို့ရွေချက်ကပြန်ဆုတ်ဖို့လိုအပ်တဲ့အချိန်နေရောက်လာမှသာကျွန်တော်တို့တပ်တွေကိုပြန်ဆုတ်မှာပါ
။ပြီးခဲ့တဲ့2019အကုန်ချိန်အထိအမေရိကန်နဲ့တာလီဘန်ကြားသဘောတူညီမှုရအောင်မလုပ်နိုင်ခဲ့ချိန်မှာအမေရိကန်တပ်ရုပ်ရည်ကိုတာလီဘန်နဲ့ငြိမ်းချမ်းရေးရရှိမှုနဲ့ဆက်ချိန်မထားတော့ဘူးလို့ထရမ့်အစိုးရကကြေညာခဲ့ပြီးတပ်သား4,000ခန့်ကိုမကြာခင်အနာဂတ်မှာပြန်ရုပ်ဖို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြသွားတာပါရှင်။အခုထိုင်းနိုင်ငံကပလတ်စတစ်အိတ်ကင်းစင်ရေးဆောင်ရွက်ချက်ကိုပြောပြပါမယ်။ထိုင်းနိုင်ငံမှာပလတ်စတစ်အိတ်သုံးဆွဲမှုပြဿနာကိုတိုက်ဖြတ်တဲ့အနေနဲ့နှစ်သစ်ကစပြီးတစ်ခါတုန်းပလတ်စတစ်အိတ်သုံးတာတားမြစ်လိုက်ပါပြီ။သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာတွေကိုကာကွယ်နိုင်ဖို့အထက်စတိုးဆိုင်ကြီးတွေအပြင် 7-11 နဲ့ဆိုင်တွေအတော်များများမှာတစ်ခါတုန်းပလတ်စတစ်အိတ်သုံးတာတွေရပ်တန့်လိုက်တာဖြစ်ပြီးလာမယ့် 2022 ခုနှစ်မှာတော့တနိုင်ငံလုံးမှာလုံးဝရပ်တန့်သွားနိုင်ဖို့ရည်မှန်းထားပါတယ်။အခုလိုတစ်ခါတုန်းပလတ်စတစ်အိတ်တွေမသုံးဆွဲဖို့တားမြစ်လိုက်တဲ့အပေါ်မှာထိုင်းနိုင်ငံသားတွေရဲ့မြင်တွေလည်းအမျိုးမျိုးကွဲပြားနေကြပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ကပြောပြပေးပါမယ်ရှင
်။ဖန်ဆောင်းမှာให้กําลังใจคร
ับ။ထိုင်းနိုင်ငံကတော့အခု2020ခုနှစ်နှစ်သက်ကစပြီးတော့တကာသုံး plastic 8တွေအသုံးမပြုဖို့စတင်လှုံ့ဆော်လိုက်ပါပြီ။ထိုင်းနိုင်ငံရဲ့အမိုက်ဘုံတွေမှာ plastic 8တွေနဲ့ပြည်နေတာတွေရေမြောင်းပိတ်တာတွေကိုတိုက်ဖြတ်ဖို့အတွက်အခုလို plastic 8အသုံးမပြုဖို့လှုံ့ဆော်မှုကိုစတင်လိုက်တာပါ။အဓိကစတိုးဆိုင်ကြီးတွေအပြင် 7-11 လို့နေရာတိုင်းလူလူမှာတွေ့နိုင်တဲ့ဈေးဆိုင်တွေတော်များများမှာ plastic 8တွေအသုံးမပြုဖို့ကိုတားမြစ်လိုက်တာဖြစ်ပါတယ်။ဈေးဝယ်သူတွေအနေနဲ့ plastic 8တွေအစားပြန်သုံးလို့ရနိုင်တဲ့8တွေကိုသုံးရမှာဖြစ်ပြီးတော့8ဖို့လဲပေးရမှာဖြစ်ပါတယ်။အသက်63နှစ်အရွယ်ဗီရိုစင်ချိုင်းကတော့ဈေးဝယ်သူတွေကပတ်စံပေးပြီး8ဝယ်ရမယ့်အပေါ်မှာသဘောမကျပဲဖြစ်နေပါတယ်။
ใช่ผมก็ต้องไปซื้อแทนที่จะซื้อ5ผมก็ซื้อตลาดสดมันมีก็อยู่แล้วสูงอ่ะ ကျွန်တော်ကတော့ရက်ကွက်ဈေးမှာပဲသွားပြီးဝယ်တော့မယ်။ဘာလို့လဲဆိုတော့သူတို့တွေကပလတ်စတစ်အိမ်နဲ့ထည့်ပေးတယ်လေ
။ထိုင်းဆိုရကတော့2022ခုနှစ်မှာပလတ်စတစ်သုံးဆွဲတာကိုလုံးဝပပျောက်နိုင်ဖို့အတွက်ညှိနှိုင်းထားပါတယ်။ပလတ်စတစ်သုံးဆွဲမှုတိုက်ဖျက်ရေးလှုပ်ရှားမှုကိုဈေးလိတ်အရက်နဲ့အကြမ်းဖက်ရာဇဝတ်မှုတိုက်ဖျက်ရေးလှုပ်ရှားမှုတွေလိုပဲထိုင်းအာဏာပိုင်တွေဘက်ကစတင်လှုံ့ဆော်လာနေပါတယ်။ဒါမဲ့လည်းပလတ်စတစ်သုံးဆွဲသူတွေဈေးဝယ်သူတွေကိုတော့အချိန်ပေးဖို့လိုတယ်လို့ထိုင်းစီးပွားရေးလုပ်ငန်းရှင် Youth Focus Up ကပြောပါတယ်
။ You have to keep the consumers or the plastic user time.
ဒီဝယ်တဲ့သူတွေပလတ်စတစ်သုံးဆဲတဲ့သူတွေအားလုံးကိုချိန်ပေးဖို့တော့လိုပါနဲ့။တစ်လနှစ်လအတွင်းတော့ပြောင်းလဲလို့ရနိုင်မှာမဟုတ်ပါဘူး။အချိန်တော့ယူရမှာပေါ့။ဒါပေမဲ့တဖြည်းဖြည်းတော့ပျောက်သွားမှာပါ
။ဒါပြင်စတိုးဆိုင်ဝန်ထမ်းတူဖြစ်တဲ့ဖရိယာကလည်းပလတ်စတစ်လုံးဝအသုံးမပြုဖို့ဆိုတာကတော့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ
်။ It's not going to be easy for everyone. Right now people will be upset that
လူတိုင်းအတွက်တော့လွယ်မှာမဟုတ်ပါဘူး။အခုလောလောဆယ်မှာတော့လူတွေအနေနဲ့စိတ်ပြတ်တာတွေရှိနိုင်ပါတယ်။ဒါပေမဲ့တဖြည်းဖြည်းတော့ပြောင်းလဲသွားကြမှာပါ
။အခုလိုမျိုး plastic day မတုံးကြဖို့ဈေးဆိုင်တွေဘက်ကလှုပ်လိုက်တာဟာကောင်းမွန်တဲ့ခြေလှမ်းဖြစ်ပေမဲ့ plastic ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်တော့လုံလောက်မှုမရှိဘူးလို့ Greenpeace သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့က Bimoro Group ကပြောပါတယ်။ထိုင်းနိုင်ငံမှာ plastic နဲ့ကုန်ပစ္စည်းထုတ်ပို့တာတွေဆက်လုပ်နေဟုံးမှာဖြစ်ပြီးတော့အမိုက်စွန့်ပစ်မှုကိုစီမံခန့်ခွဲတဲ့နေရာမှာလဲခေါင်းမော်နဲ့မူဝါဒမရှိဘူးလို့သူမကပြောပါတယ်။ဒါပြင်ပြန်အသုံးပြုနိုင်တဲ့အိတ်တွေကလည်းဓာတ်ပစ္စည်းတွေပါဝင်တဲ့ micro plastic တွေနဲ့လုံထားတာကြောင့်ဒါကလည်းနောက်ပြဿနာတစ်ခုဖြစ်လာနိုင်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာပင်လယ်သမုဒ္ဒရာတွေကိုအမိုက်စွန့်ပစ်မှုစက်ထမမြောက်အများဆုံးနိုင်ငံဖြစ်တယ်လို့ထိုင်းသဘာဝတရားစာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးကပြောပါတယ်။ပေါ်မှာအသုံးပြုနေတဲ့ plastic အမိုက်တွေရဲ့80ရာခိုင်နှုန်းလောက်ကပင်လယ်သမုဒ္ဒရာထဲမှာအမိုက်ဖြစ်နေဆွန့်ပစ်လိုက်တာဖြစ်တယ်လို့ဥရောပကော်မရှင်ကတော့ခန့်မှန်းပါတယ်။ဒီလိုဆွန့်ပစ်လိုက်တဲ့အမိုက်တွေကြောင့်ပင်လယ်လိပ်တွေ၊ဖြန်းတွေ၊ငါးတွေ၊ဝေလာငါးတွေ၊ခရုတွေနဲ့ပင်လယ်ထဲမှာနေတဲ့ငှက်တွေလည်းစီဆုံးကြတာဖြစ်ပါတယ်။မာလာဝီနိုင်ငံကတော့2015ခုနှစ်ကစပြီးတော့တစ်ခါသုံး plastic ထုတ်လုပ်မှုတွေကိုတားမြစ်ပိတ်ပင်လိုက်သလိုပြည်ပကနေလည်းမတင်သွင်းရဘူးဆိုပြီးတော့တားမြစ်ထားပါတယ်။ဒါပြန်ဆိုလိုဗာကီးယားနိုင်ငံကလည်းအခုနှစ်ကစတင်ပြီးတော့တစ်ခါသုံး plastic သုံးဆွဲမှုတွေကိုတားမြစ်ကြောင်းပြီးခဲ့တဲ့နိုဝင်ဘာလမှာကြေညာခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင်။
ဤရန်နိုင်ငံမှာအမေရိကန်ရဲ့ဝေထိန် drone နဲ့တိုက်ခိုက်မှုတွင်မှာအီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီတေဆုံးခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတွေကတစ်ဖက်နဲ့တစ်ဖက်ပြန်လည်ချိန်ချောက်လိုက်ပါတယ်။ဆိုလီမာနီကိုအချင်းတော်ကြာကလေးကတုတ်တင်မှုရှိခဲ့တာဖြစ်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာဒီဆက်လုံနေမယ်ဆိုရင်တိုက်ခိုက်မှုအန္တရာယ်နဲ့ပို့ပြီးတော့ရင်ဆိုင်လာရဖို့ရှိတယ်ဆိုပြီးတော့သမားထရမ့်ကမနေ့စနေနေ့မှာတရားဝင်တတိပေးလိုက်ပါတယ်။ဒါပြင်အီရန်နေနဲ့အမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်လာခဲ့မယ်ဆိုရင်အီရန်ရဲ့နောက်ထပ်နေရာ52နေရာကိုလည်းအလင်းမြန်ပြင်းပြထန်ထန်တိုက်ခိုက်သွားမှာဖြစ်တဲ့ဆိုပြီးတော့ Twitter ကနေပြောထားပါတယ်အီရန်နိုင်ငံရဲ့အုပ်ချုပ်ရာဘာသာရေးကောင်ဆောင်ကြီးအယာတိုလာခါမေနီကတော့ဆိုလီမာနီတေဆုံးသွားတဲ့ပုံမှာပြင်းပြထန်ထန်တုံ့ပြန်သွားမယ်လို့သတိပေးထားပါတယ်အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာဒီတောက်ကြနေကအမေရိကန်ရဲ့တိုက်ခိုက်မှုတွေမှာတေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီကနေ့မှာပြောင်းရောင်းလာပြီဖြစ်ပါတယ်ဆိုလီမာနီတေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံအနောက်တောင်ပိုင်းကအာဘတ်မြို့မှာတော့လူတွေထောင်ထဲချီလမ်းပေါ်ထွက်ခဲ့ပြီးတော့ဝမ်းနည်းပူဆွေးကြောင်းပြသခဲ့ကြပါတယ်ဒီထဲမှာတော့အီရတ်ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီလည်းပါဝင်ပြီးတော့အတော်များများကတော့အမေရိကန်ကြာဆုံးပါစေဆိုတဲ့ကြေကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တေဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရစန်ကပြောကြားလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတစ်လုံးပြိုကျခဲ့တာကြောင့်လူ24ယောက်တိဆုံးပြီးတော့23ဦးဒဏ်ရာရသွားခဲ့ပါတယ်။ပျက်စီးပုံတွေကြားထဲမှာတချို့ပိတ်မိနေတုန်းပဲလို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.